ဆရာဦးအောင်သိန်းဟာမြန်မာစာပေကျွမ်းကျင်ပိုင်နိုင်တဲ့ပညာရှင်တဦးဖြစ်သလိုအဟောပြောမှလည်းတစ်ဖက်ကန့်ခတ်ကျွမ်းကျင်သူဖြစ်အသိအမှတ်ပြုခံရပါတယ်မြန်မာစာပေဝေဖန်ရေးမှာကဗျာဆရာကြီးမောင်စွမ်းကြီးနဲ့အပြန်အလှန်ရေးသားဝေဖန်မှုတွေကထင်ရှားသလိုနောက်ပိုင်းမှာလူငယ်တွေအတွက်မျိုးဆက်သစ်တို့တိုးတက်ရဖို့ဆိုတဲ့ကြွေးကြော်သံနဲ့လူငယ်တွေပညာတတ်အောင်ကြိုးစားဖို့ဟောပြောလှုံ့ဆော်ခဲ့ပါတယ်ဒီအကြောင်းတွေနဲ့ပတ်သက်လို့ဆရာဦးအောင်သိန်းအကြောင်းကိုရေးသားခဲ့ပြီးအခုကွယ်လွန်ချိန်မှာတော့ဇာပနာကော်မတီတာဝန်ယူနေတဲ့စာရေးဆရာချေဦးညိုကအခုလိုပြောပါတယ
်ကျွန်တော်ကတော့သူ့ရဲ့စာပေပေါ်ကကေရီယာကြီးကိုဆွဲချလိုက်မယ်ဆိုရင်သူကဆရာစွမ်းလို့နဲ့အတိုင်းဆိုင်ညှင်းခွင်နဲ့စာရေးပြသွားတာဗျရှုမောမှာဆောင်းမရေးတွေဆိုအဲ့ဒီကနေစာရေးဆရာဖြစ်တာမလင်းနေမဆိုင်နိုင်ရင်လည်းမကလိကလိဖြစ်လို့ရေးရင်လည်းကျွန်တော်စာရေးဆရာဖြစ်တယ်လို့ကျွန်တော်ပြောဘူးလေအဲ့ဒီကနေစလာပြီးတော့နောက်ပိုင်းမှာဒီစာပေသဘောတရားတွေရေးတယ်ဗျဒါပေမဲ့ဒီခြေကုပ်ချူလို့ပြောတာဗျစာပေသဘောတရားတွေရေးတယ်နောက်စာပေဝေဖန်ရေးတွေရေးတယ်အဲ့ဒီကနေပြီးတော့ကျွန်တော်တို့ချစ်ချစ်ရှိအဲ့ဒါနေစပြီးတော့သူကလူငယ်နဲ့မျိုးဆက်တစ်ခုတောက်ချောင်ဆဲသွားတယ်ယူနေတဲ့အတွက်ကိုချင်းနဲ့ပညာဘလောက်ရေးကြည့်ရဆိုတဲ့အကြောင်းကို highlight ပေးပြီးတော့တကယ်မျိုးဆက်တဲ့လူငယ်အတွက်ပဲသူကအသက်ရှင်တဲ့ပုံစံနဲ့ကျွန်တော်ဆွေးရတယ်ပေါ့ဗျာမျိုးဆက်တဲ့လူငယ်အတွက်ဘလောက်ကြီးလုပ်ကြလဲဆိုတော့မျိုးဆက်တဲ့အတွက်ပိရိကမိတ်ဆက်ဆိုပြီးတော့တောင်းပါပိရိကစာပေတို့တောင်းလူငယ်တွေနားလည်နေအောင်ပြုစားပြီးရေးခဲ့နေတယ်ဗျအခုနောက်ဆုံးကသူကစာအကျဉ်းအားလုံးရဲ့ Light of Asia ကိုအခြားတဲ့အလင်းရောင်ဆိုတဲ့အနေနဲ့သူမြန်မာပြန်နေတာအခက်တခက်နဲ့ကျွန်တော်အဲ့ဒါပြီးမသွားဘူးဗ
ျဆရာချေဦးညိုပြောသလိုဆရာကြီးဦးအောင်သိန်းနဲ့ဆရာကြီးမောင်စွမ်းကြီးတို့ဟာစာပေတိုက်ပွဲမှာအပြန်အလှန်ဝေဖန်ရေးသားခဲ့ကြသလိုနောက်ပိုင်းမှာတော့ခင်မင်နဲ့မိတ်ဆွေတွေဖြစ်သွားတဲ့အကြောင်းအမေရိကန်ပြည်တော်စုနယူးယောက်မြို့မှာရောက်ရှိနေတဲ့ဆရာကြီးမောင်စွမ်းကြီးကအခုလိုပြောပါတယ
်။1960 90ခုနှစ်တွင်မှာထပ်ပေါ်မှာနိုင်ငံဆိုင်ဆရာတင်ကနေပြီးတော့စာစုတော်နေတိုင်းသရံဖတ်ပွဲလုပ်ပါလေ။အဲဒီကဟိုလေနေ့စဉ်စာအုပ်တွေရိုက်ထုတ်တော့တပြည်လုံးဖတ်ရတာပေါ့လေ။ကျွန်တော်တို့ကမောင်သားနှုတ်မောင်စွမ်းကြီးတင်မိုးပေါ့ဗျာ။မောင်သိန်းနိုင်တို့အဲ့တော့အောက်ကြီးမှာတော့စာပြော်နေလဲမလုတ်ဖြစ်ကြဘူးကြာတရန်ဖတ်ပွဲလဲမလုတ်ဖြစ်ပါဘူးစာဝေလဲမထုတ်ဖြစ်ပါဘူးဆိုပြီးတော့ကျွန်တော်တို့ကပြိုင်ပြောကြတာပေါ့ဗျာဆိုတော့ခါကြတော့ဦးအောင်တင်းဦးဆောင်ပြီးတော့ကျွန်တော်တို့ကသူတို့အဖွဲ့ကိုဇော်ဖော်မော်တင်းလို့ခေါ်တယ်ဇော်ဇော်အောင်ရဲ့ဧကုဆန်ဖော်ရဲ့မင်းမော်ရဲ့ကိုအောင်တင်းရဲ့ပေါ့ဗျာသူတို့အဖွဲ့ကကျွန်တော်တို့ကိုတိုက်ခိုက်တဲ့စာရင်းရေးကြတာပေါ့အဲ့လိုဟာရန်ဖြစ်လာကြတဲ့ဆိုတော့အဲ့လိုဖြစ်နေတာနေပြီးတော့နောက်အဲကျွန်တော်ရန်ကုန်ကျောင်းသွားတယ်ကျောင်းသွားပြီးတော့အဲ့ဒါပြခေါ်ပြောဝိတ်လိုက်တော့သူတိကျပိတ်တက်ခုစီနဲ့နေကြတာပေါ့လေ။နောက်တနေ့တော့သူကျွန်တော်စီကိုပြာကြီးပြာနဲ့ပေါက်လာတယ်။ပေါက်လာပြီးတော့စွန့်ရည်တဲ့။ကျွန်တော်အသက်လေးကြီးပြီဗျာတဲ့။ကျွန်တော်ကစပြီးတော့ခင်ဗျားကိုမိတ်ဆွေဖွဲ့ပြီးတော့တကယ်ချင်းဖွဲ့ပါလေတဲ့ကျွန်တော်တို့ခေါ်ပြောဝဲသွားကြတဲ့အချိန်မှာနတ်နွေတို့မင်းကျော်တို့ငိမ့်ကျော်တို့အပေါင်းအသင်းတွေလည်းဆုံးသွားကြပြီ။ကိုမြတ်တန်းတင်လည်းဆုံးသွားပြီတဲ့။အဲ့ဒီကိုတိမိုးကလည်းနိုင်ငံညာရောက်သွားပြီ။အဖော်ဒီလည်းမရှိကြတော့ဘူးညာတဲ့ခကြီးသွားရင်လည်းထိုက်ထိုက်တန်းတန်းစာပေအကြောင်းသိတဲ့ရွယ်သူချင်းမှစကားပြောခြင်းနဲ့တဲ့ပြောဖို့လည်းမရှိတော့ဘူးခင်ဗျားကိုကျွန်တော်လာပြီးတော့ကျွန်တော်ကိုယ်တိုင်ဖိတ်ပါရဲတဲ့အဲ့တော့ကျွန်တော်ဇနီးကမှရှင်တို့ရံဖြစ်နေလို့မထည့်ဘူးလို့ပြောတယ်မဟုတ်ဘူးဆရာမကြီးကျွန်တော်ရိုက်ရိုက်ထုထုဆဲတယ်ကျွန်တော်ခမပဲကျွန်တော်အာမခမတယ်ဆိုပြီးတော့သူအာမခံပြီးကျွန်တော်ခေါ်သွားတာပေါ့ဗျာခေါ်သွားပြီးတော့ကျွန်တော်တို့တွေ့ပြသွားကြတဲ့အခါကျတော့အမတန်ခင်မင်နဲ့ဟောဘောဟောပဲဖြစ်သွားကြတာပေါ့လေကျွန်တော်တို့ရှေအောင်တော်မြစ်တွေပြောကြတငယ်ချင်းတွေအကြောင်းပြောကြနေပြောပါတယ်မိသားတော်ပေါ်မှာလည်းပြောဆရာဝန်လည်းပြောနေအဲ့ဒီမနာရန်ပြောကြတဲ့ဟာတွေကျွန်တော်ပြန်ပြီးရေးချင်ပါတယ်နောက်ကြတော့အဲ့တော့သူခေါ်ကြတိုင်းလိုက်နားထောင်ကျွန်တော်ရှေ့ဆုံးကထိုင်ပါတယ်ထိုင်ခေါ်ကြဝဲဒီမှာထိုင်ပြီးတော့သူပြောတာတွေကိုထိုင်ပြီးရည်ပါတယ်သူကအမတန်ပြောကောင်းပါတယ်ပြောတာတော့ဒီဟာတွေအပဲထပ်ပြောတာထပ်ပြောပြီးမှကျွန်တော်ကရှေ့ဆုံးကထိုင်ပြီးတော့ပြတာပေါ့ဗျာအဲ့တော့သူကမိတက်ကိုတိုင်တယ်ပြီးတော့အဲ့ဒီရှေ့ကပုဂ္ဂိုလ်ဗျာတဲ့ကျွန်တော်ခေါ်တိုင်းနားထောင်ပြီးတော့ဒါပဲကျွန်တော်ပြောတာပါပဲလေသူကကြီးနေကျွန်တော်သူလှုပ်နဲ့မပြောတတ်တော့ဘူးတဲ့သူ့ကိုခေါ်သွားပြီးတော့အိယာနဲ့ပို့လိုက်သမှာလို့ပြောပါလေအဲ့တော့ပြောကျွန်တော်အဲ့တော့ပြောတယ်ပြောတယ်သူကကျွန်တော်အိယာနဲ့အဲပို့ထားပါလေအဲ့တော့အမှန်တန်အဟောပြောကောင်းပါလေဒါပြီးဟောပြောမှသူမပါမပြီးတဲ့မင်းသားကြီးပါပဲဆရာတော်ကြီးကလည်းသူပြောကောင်းတာကိုချီးကျူးပါပဲအဲ့တော့ဟောပြောအကောင်းဆုံးဟောပေါ်ကြီးဆုံးရှုံးသွားတဲ့အတွက်ကျွန်တော်အမတန်ဝင်နေပါတယ်ခင်ဗျာ
မန္တလေးအင်းဝမြို့ကကဗျာဆရာကြီးကိုလေးအင်းဝကုံကြီးကလည်းဆရာအောင်သိန်းနဲ့ပတ်သက်လို့အခုလိုကဗျာတပုတ်နဲ့ချီးမြှင့်ပါတယ
်ဦးအောင်မင်းကသူ့ရဲ့ MA thesis ကဝုဒ္ဓလူဗျာအဲ့တော့ဘာလို့ပြောရဝုဒ္ဓလူလို့ပြောတော့တူတူကလာရောက်ခါတဲ့လူပဲဗျ။သူဝါနဲ့လူတွေလည်းအတော်ဟုတ်သွားတယ်ဗျ။သူကျင်းလူကြီးပဲ။နောက်ဒုတိယကတော့ရေစက်ဖြစ်တို့တိုးတဲ့ရေဖို့ဆိုတဲ့ပေါ့။ဒီရည်ဒီပေါ်မှာအတော်ကိုစင်လာထားတယ်ဗျ။အဲ့ဒီကခုကတော့ဆရာသိန်းရဲ့ဂုံအထူးပဲဗျ။အဲ့တော့ကျွန်တော်ကဆန္ဒကြီးပြီးတယ်ကြားတယ်။ကျွန်တော်ဆန္ဒကြီးပြီးပြီမှာကြရားလေးတစ်ပုဒ်တင်လိုက်တယ်။အခု Facebook ပေါ်မှာလည်းရှိပါတယ်။ဦးအောင်ကြီးစကားငါတို့နေလဲမင်းတို့တွေပြောပြောနေရ 七七坑坑几年了呐，病在哪病，病在哪病，不能摸个庙，现在个庙，臭臭，毛臭，地漏，对表漏，那一都是毛上染的，毛上的是吧？来用上看一点，啊，用那里对，在那不用那龙的个啥啥的呀？
毛也没有个啥意思呀？个表示啊，就是啊，乌眼毛个嘞，啊，苦了手巴嘞。
我觉得今日我阿爷离家话嘞，我讲点路走路到到青年结果，有得点不顾努力，读书过啦，也没他妈努力好话嘞。
各种事啊事啊，我比这个嘞，事啊安定耶，啥不那搞不定嘛，把握你的路，事啊那不得路，苦路阿妈的也不要话嘞。
现在现在，你家了，你那个那个，你阿姨南边那个不顾话嘞，你家了那个不顾退休说事业上不稳当，是吧？
下一个网站啊，不过龙岩那对个，正如 RFI 那嘞，不加看那表述不了的细巴的，哎，路表达的这个 democracy 是那土壤那一卡，进一步落在江南的不得了。下一个网站，马蒂亚斯卡的酷狗，酷了，碰壁不亚子。
democracy 代表这个马路以前那片，这个不会嘛对比了不？这那哪里来了？这个不会是那个苏联的，他看见没有？这个我也讲了嘛，比如说我他来说哈，那是那个变手表他的，都是变烂物件，大家拿哪来的老表了吧？屏幕被取出来说简约的，他一边来说没细节，就他说，哎呀，我来不了了，这多来嘛，我突然接了我拉塞拉的皮克他呗，哎，你也嘛来，哎，就皮克他呗，就那东西嘛来呗，哎，就把这份那的份地都皮他包，表现那些吧，屏幕被取出来啥，就那表面的地。但比也比伢伊面顶不过嘛地嘞，但比比伢伊面嘞，题目就是面嘞呗。哎，你说比伢伊面了嘛，题目就是有多大几年呐？都是马路边面摊嘛爆炸，面摊人阿被嘛爆哭。哎呦，题目就是啊面摊新一个啦。哎呦，没见面那都也嘛不哭。题目就是那么耽误事个，不要那路嘞，皮带给上面么哭。见到啊见一个嘛呗，见到那么难的苦表没呗。在那路边伢伊有不他妈啥东啊？爸妈、爹妈，他们那个年龄的岁数啊，比较乌呀。在那路婆婆的那头的话，哪一个哪年多了？咱们在那路年龄的岁数，多的近远嘞，哎，近远了嘛，哎，可能人家不得了嘞。哎，在那边呢，哎，你这不比对面的题目不是叫个，几多块近远嘛呗？没有无数比他，别他妈也蛮好多过呀。
这个你们那现在老家养个牛奶嘛，管弄多嘞？那些十块钱的一月。ဆိုင်ဆရာကြီးဦးအောင်သိန်းနဲ့ပတ်သက်လို့အမှတ်တရစကားတွေစူးစီးတင်ပြလိုက်တာပါခင်ဗျာ